အခုတော့ကိုဗစ်ကူးစက်မှုတွေကြောင့်ချင်းပြည်နယ်ဟာခါမှာသွားလာလှုပ်ရှားမှုတွေကန့်သက်ထားတဲ့အကြောင်းတင်ပြပေးပါရစေ။ချင်းပြည်နယ်မြို့တော်ဟာခါမှာကိုဗစ် -19 ကာယောဂါကူးစက်သူတွေရော့မသွားသေးတဲ့အတွက်ဘာသာပေါင်းစုံဘာသာရေးခေါင်းဆောင်တွေကအသွားအလာတွေကိုတားမြစ်ပြီးတော့ကူးစက်မှုကိုထိန်းချုပ်နိုင်ဖို့အတွက်စ조사နေကြပါတယ်။ကိုဗစ်တည်ပြုလူနာတွေအတွက်လည်းကုသရေးစင်တာတွေဖွင့်ပြီးတော့ကုသပေးနေတာပါ။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုကျော်ကျော်သိန်းကပြောပြပေးမှာပါ
။ကိုဗစ်တရိယာလိုင်းမှာရန်ကုန်မြို့နဲ့တခြားမြို့တွေကကူးစက်သူအရေအတွက်တိတိတသာရော့ကျသွားပေမဲ့ဟာခါမြို့မှာတော့ဩဂုလကိုမိုင်းကနေအောက်တိုဘာလပထမပတ်အထိကိုဗစ်အတည်ပြုလူနာအရေအတွက်ဟာတရက်ကိုအယောက်20ထက်မနည်းရှိနေသေးပါ။ဒါကြောင့်လဲဒေသခံဘာသာရေးကောင်းဆောင်တွေကထိန်းချုပ်နိုင်ဖို့စ조사ပြီးအောက်တိုဘာလ15ရက်တောက်ကြနေ့ကစလို့အနက်9နာရီကနေမွန်းတဲ့7နာရီအထိဒေသခံတွေအသွားအလာမလုပ်ကြဘူးတိုက်တွန်းတားမြစ်လိုက်ပါတယ်။ဂျမားရေးတာဝန်ရှိသူတွေကမဟုတ်ပဲအခုလိုအသွားအလာကန့်သက်ရတဲ့အခြေအနေနဲ့ပတ်သက်လို့ဟာခါမျိုးလူလူဂျမားရေးဆောင်ရှောက်မှုကော်မတီကတာဝန်ရှိသူဆရာတော်တစ်ပါးကအခုလိုပြောပါတယ
်။အခြေအနေပြန်တောင်းတက်တဲ့ခါမှာကြတော့ကျွန်တော်တို့ဟိုဘာဘောဒီအခုလက်ရှိအထိကျွန်တော်စစ်ထားတဲ့100%မှာဘောလူတရားတွေမှာ20ဝန်းကျင်ကအခု positive ဖြစ်နေတော့မယ်။ဂိုင်းပေါင်းဆုံးဒီဘောဒီဆရာတော်များအဖွဲ့အနေနဲ့ကျွန်တော်ဥဆောင်တဲ့ခါမှာကကြမလာဘဲနဲ့တော့ flat ဖြစ်နေတယ်ပုံမှန်ဖြစ်နေတယ်ပေါ့နော်စလုံးလုံးပေါ့ဆိုတော့လူနာလည်းပဲဘောဒီလူနာ positive ဖြစ်တဲ့နှောင်းကလည်းမကြဘူးဒီတိုင်းကျွန်တော်စစ်သွားမယ်ကျွန်တော်မဖြစ်နိုင်တော့ဘူးအထူးသဖြင့်ကျွန်တော်အခုမှလည်းပဲစစ်သေးချောင်အနေနဲ့ကျွန်တော်စီမှာရောက်လာတဲ့လူဒီစီမှာလည်းပဲတကုံမြတ်မြတ်ကျွန်တော်တွေ့ရတယ်ပေါ့နော်ဒါဒီကျွန်တော်ပြန်တောင်းတက်တဲ့ခါမှာကျွန်တော်ဘာပဲပြောပြောဒီအော်တိုဘာလာတနာရက်ကနေ31ရက်ကျတော့လော့ကဒေါင်းချမှတ်ဖြစ်မယ်ဆိုတော့ကျွန်တော်အခုလိုမျိုးလော့ကဒေါင်းပေါ့နော်ကျွန်တော်ချက်ရချင်းဖြစ်တယ်အဓိကတော့နောက်ပြီးတော့လော့ကဒေါင်းလည်းကျွာပေါ့ဒီလော့ကဒေါင်းကိုကျွန်တော်ဟိုဘာဆက်ပတ်တော့ကျွန်တော်ချက်ပူးတယ်ဒါပေမဲ့အဲ့ဒီလော့ကဒေါင်းဆိုတာကတော့အခုလိုမျိုးတင်းတင်းကျပ်ကျပ်လော့ကဒေါင်းတော့မဟုတ်ဘူးခင်ဗျဒါပေမဲ့ဒီတစ်ခေါက်ကျတော့ကျွန်တော်ဒီမိသားစုတစုမှတောင်မှပြင်ထွက်ခွင့်အပြင်ထွက်ကပ်ပြန်ကျွန်တော်ထုတ်ပေးပြီးတော့ကျွန်တော်မိသားစုတစုမှာတက်ကပ်ပေးကျွန်တော်ပေးတယ်။ပြီးရင်ရာဂွန်းဈေးရေမြို့မှဈေးရေနောက်ပြီးတော့စံကြောင်းတဲ့ဆိုင်ဒီ3ဆိုင်ဒီ3မြို့ရေနောက်ပြီးတော့ဈေးဆိုင်နဲ့ဈေးခန်းပေါ့။ဒါကလွယ်လို့ကျွန်တော်တခြားဆိုင်တွေကဆုံးဆုံးမပြူပါဘူးခင်ဗျာ
။အခုလိုမျိုးဘာသာရေးကောင်းဆောင်တွေကအပြစ်မထွက်ရအောင်တိုက်တွန်းတားမြစ်ထားသလိုကုသရေးစင်တာနှစ်ခုကိုလည်းဖွင့်ထားပါရယ်။ဟာခါမြို့ပေါ်မှာဇူလင်လကစလို့အော်တိုဘာလာအထိစုစုပေါင်းအတည်ပြုလူနာ4000ကျော်ရှိပါရယ်။ကူးဆက်သူတွေကိုဟာခါပြည်သူစေယုံဒိုင်းရင်စေယုံဟာခါတက္ကသူတို့မှထားဖို့သက်ဆိုင်ရန်ကပြင်ဆင်ထားပေးပါတယ်။ဒါပေမဲ့လည်းအများစုကအဲ့ဒီစင်တာတွေစီမံသွားကြပဲအိမ်မှာပဲနေထိုင်ကုသကြတဲ့အတွက်ဘာသာရေးကောင်းဆောင်တွေကစုပေါင်းပြီးဩဂုတ်လကုန်ကစလို့ကုသရေးစင်တာ1နဲ့2ဆိုပြီးတော့ဖွင့်လှစ်ပြီးကုသပေးနေတာပါ။ဒီအခြေအနေကိုဟာခါမျိုးကန်ဒူးကအခုလိုပြောပါတယ်
။ဇာနုံလည်းနည်းနည်းတိုးတဲ့သဘောမျိုးဖြစ်တယ်။နောက်ပြီးတော့သူတို့ကဒီစစ်တဲ့နေရာမှာတော့မစစ်တဲ့နေအိမ်မှာနေပြီးတော့အိမ်မှာဖျားတဲ့လူတွေလည်းများတဲ့ခါကျတော့အခြေအနေကဆိုးတဲ့အခြေအနေဖြစ်တယ်။အဲတော့ဒီနေ့ဆိုးရင်ရတဲ့အခြေအနေတော့ဒါဒီကိုဗစ်နဲ့ပတ်သက်ပြီးတော့ရှိပြောက်တယ်။ဒီဖျားတဲ့လူတွေကစေယုံမှာပြင်မတော်ချင်းကြဘူးနော်ဘရစေလက်တော့မစစ်ချက်ချင်းဘူး။မစစ်ချင်းကြတဲ့ပုံစံမျိုးဖြစ်တယ်။အဲဒါဘာသာရေးရနေပြီးတော့အဲ့ဒီဒီစင်တာရီကိုတော့စင်တာရီကိုလုံးပြီးတော့အဲ့စင်တာမှာစင်တာ1 2ဆိုတာရှိယောဂါစစ်တဲ့ပူတွေ့တဲ့လူတွေကိုဒီစင်တာ1မှာထားတယ်နော်ပြောစင်လူတဲ့လူတွေကိုစင်တာ2မှာထားတယ်အဲ့လိုပုံစံနဲ့ဘာသာရေးဆရာတွေဥဆောင်ပြီးမှအဲ့မှာဒီကိုဗစ်နဲ့ပတ်သက်တော့ကကွေးလုံးငန်းကိုဆောင်ရတဲ့ပုံစံပေါ့လေ
အခုလောက်ကမှစဖွင့်တဲ့ကုသရေးစင်တာနှစ်ခုမှာအခုချိန်အထိလူ200ကျော်တက်ရောက်ခဲ့တယ်လို့တရားကျော်ဆေးရုံကဆင်းဝင်ရခဲ့ပြီး16ဦးသေဆုံးခဲ့ပါပြီ။ချင်းပြည်နယ်မြို့တော်ဖြစ်တဲ့ဟာခါမြို့ကိုထန်တလန်ကနေစစ်ဘေးရှောင်လာတဲ့သူတွေလည်းရှိနေပြီးအော်တိုဘားလ13ရက်နဲ့14ရက်တို့မှာဟာခါနဲ့ဗလန်းကြားမှာစစ်တပ်နဲ့ CNA CNF အဖွဲ့တွေကြားတိုက်ပွဲဖြစ်ခဲ့တယ်လို့ဒီကနေ့မှာတော့တိုက်ပွဲမရှိဘဲငြိမ်သက်နေတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။